ရိုဟင်ဂျာတွေအရေးဒေါ်အောင်ဆန်းစုကြည်ကိုနားချဆွေးနွေးနိုင်ဖို့မြန်မာနိုင်ငံကိုတွားရောက်လိုကြောင်းနိုဘယ်ညဏ်ရည်ဆုရှင်အမျိုးသမီးတွေကပြောကြားလိုက်ပါတယ်။ရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ရဲ့နှိမ့်ကွပ်မှုတွေကိုလည်းဒေါ်အောင်ဆန်းစုကြည်ဘက်ကစန့်ကျင်ပြောဆိုဖို့ကိုလည်းတိုက်တွန်းနေကြပါတယ်။မတ်သိန်ကြီးထိုက်ကစူးစီးတင်ပြထားပါတယ
်။ရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ရဲ့လုပ်ရက်တွေကိုဒေါ်အောင်ဆန်းစုကြည်အနေနဲ့တတ်တည်ရှိရှိစန့်ကျင်ပြောဆိုဖို့နိုဘယ်ညဏ်ချမ်းရည်ဆုရှင်အမျိုးသမီးတွေကတောင်းဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ပဇာကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုကိုယ်တိုင်သွားရောက်ခဲ့တဲ့နိုဘယ်ညဏ်ချမ်းရည်ဆုရှင်တွေကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။မြောက်အိုင်ယာလန်ကနိုဘယ်ညဏ်ချမ်းရည်ဆုရှင်မရိန်းမက်ကွာကလည်းအခုလိုပြောဆိုခဲ့ပါတယ်။
But we want to say to Aung San Suu Kyi, you have tremendous power because the world loved you.
ဒေါ်ဆန်းစုကြည်ကိုပြောချင်တာကတော့သူ့ကိုကဘာကတိတ်ချစ်ကြတာကြောင့်သူ့ရဲ့ဩစာကတိတ်ပြီးတော့ကြီးမားပါတယ်ဆိုတဲ့အကြောင်းပါ။ဒေါ်ဆန်းစုကြည်နေအခြေကျုပ်ကြစဉ်ကာလကလူ့ခွင့်ရေးနဲ့ဒီမိုကရေစီရေးကိုတောင်းဆိုချိန်မှာသူ့ရဲ့တောင်းဆိုချက်အတွက်ကျမတို့တုံ့ပြန်ဆောင်ရွက်ခဲ့ပါတယ်။လူ့ခွင့်ရေးနဲ့ဒီမိုကရေစီဟာလူတိုင်းပိုင်ဆိုင်ပါတယ်။ရိုဟင်ဂျာတွေအနေနဲ့လဲသူတို့ရဲ့နိုင်ငံသားဖြစ်ပိုင်ခွင့်ဘေးကင်းလုံခြုံရေးအခွင့်အရေးတွေရှိပါတယ်မြန်မာနိုင်ငံတည်းကတိုင်းရင်းသား135မျိုးလို့ပဲရိုဟင်ဂျာတွေမှာလဲလူ့ခွင့်ရေးနဲ့ဒီမိုကရေစီအခွင့်အရေးရှိပါတယ်ကျမတို့အနေနဲ့နိုဘယ်ညဏ်ချမ်းရည်ဆုရှင်ဒေါ်အောင်ဆန်းစုကြည်ထံတွားရောက်ခွင့်ရဖို့ကြိုးစားသွားမှာဖြစ်ပြီးတော့ဒေါ်အောင်ဆန်းစုကြည်အနေနဲ့ကမ္ဘာပြည်သူတွေရဲ့ထောက်ခံမှုကိုရစေဖို့နောက်မြန်မာစစ်တပ်ကလုပ်နေတဲ့လူမျိုးတုံးတပ်ဖြတ်မှုတွေကိုစန့်ကျင်ပြောဆိုနိုင်မဲ့တတ်သည့်ပိုင်ဆိုင်ပါစေလို့ကျမတို့မျှော်လင့်ပါတယ်
နိုဘယ်ညဏ်ချမ်းရည်ဆုရှင်တွေဖြစ်ကြတဲ့အီရန်ကရှီရင်အဘဒီ၊ယီမင်ကတာဝါကိုလာခါရမန်နဲ့မြောက်အိုင်ယာလန်ကမရေးမကွာတို့ဟာစနေနေ့ကစပြီးဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာအမျိုးသမီးများအရှိန်နဲ့ပတ်သက်ပြီးအတူရက်တီထားကိုပြတ်တာဖို့တပတ်ကြာသွားရောက်ခဲ့တာပါ။ဒီကနေ့ခီးစဉ်အဆုံးသတ်အဖြစ်ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဒက္ကာမှာသတင်းစာရှင်းလင်းပွဲတစ်ရက်ကျင်းပတာဖြစ်ပါတယ်။မျိုးနွယ်စုတစ်ခုအပေါ်လူမျိုးတုံးတက်ဖြတ်မှုဆောင်ရွက်တယ်လို့နိုဘယ်ညဏ်ချမ်းရည်ဆုရှင်အမျိုးသမီးတွေကပြောဆိုလိုက်ပြီးဒေါ်အောင်ဆန်းစုကြည်ကဒီကိစ္စကိုအရေးယူကင်တွယ်နိုင်ရေးနားချဖို့အတွက်မြန်မာနိုင်ငံကိုတွားရောက်ဖို့လည်းအစီအစဉ်ရှိတယ်လို့ရီမင်နိုဘယ်ညဏ်ချမ်းရည်ဆုရှင်တာဝါကိုကာမန်ကပြောဆိုပါတယ
် Yes we have a plan to visit Myanmar.We sent
မြန်မာနိုင်ငံကိုတွားရောက်ဖို့အစီအစဉ်ရှိပါတယ်။ကျမတို့ရဲ့ညီမနိုဘယ်ညဏ်ချမ်းရည်ဆုရှင်ဒေါ်အောင်ဆန်းစုကြည်ကိုအကြောင်းကြားချက်ပန်ကြားချက်တွေချိန်ပေါင်းများစွာပို့ခဲ့ပါတယ်။ဒါပေမဲ့စာမပြတ်ပါဘူး။ကျမတို့အနေနဲ့မြန်မာပြည်ကဒေါ်အောင်ဆန်းစုကြည်ထံကိုရောနောက်ရိုဟင်ဂျာဒေသတွေကိုပါတွားရောက်ပြီးတော့သူမနဲ့ဆွေးနွေးပြောဆိုဖို့နားချဖို့လာရောက်ခွင့်ပြုဖို့အခုထပ်ပြီးတော့ပန်ကြားပါတယ်
။မြန်မာနိုင်ငံတွင်အချင်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်ဘက်ကိုရိုဟင်ဂျာမွတ်စလင်6သိန်းခွဲကျော်ထွက်ပြေးခဲ့ကြရမှုနဲ့ဆက်ဆက်ပြီးအခွင့်အရေးလှုပ်ရှားမှုအဖွဲ့တွေကုလသမဂ္ဂစုံစမ်းစစ်ဆေးရေးမှုတွေကလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတပ်ဖြတ်မှုတို့လိုအခွင့်အရေးချိုးဖောက်မှုအထောက်အထားတွေကိုစူးစီးခဲ့ပြီးတဲ့နောက်စစ်တပ်ရဲ့နှိမ်နှင်းမှုကလူမျိုးစုအလိုက်ရှင်းလင်းမှုအဖြစ်ပြောဆိုထားတာပါမြန်မာအစိုးရဘက်ကတော့ဒီဆွဆွဲချက်တွေအလုံးကိုဒီဇိုင်းမှန်မှန်ညှင်းဆိုပါတယ်အစိုးရလုံခြုံရေးတပ်ဖွဲ့တွေကိုတိုက်ခိုက်ခဲ့တဲ့အကျန်းဖက်ဝါဒီတွေကိုတရားဥပဒေနဲ့အညီချေမှုန်းတာလို့မြန်မာအစိုးရကပြောဆိုထားတာပါ။အီရန်နိုဘယ်ညဏ်ချမ်းရည်ဆုရှင်ရှီရင်အဘဒီကအခုလိုပြောပါတယ
်။ဗာမခဲဒီမူတာဆဖမ်အဇင်ကေ
ဒေါ်ဆဆူဂျီလိုလူမျိုးအနေနဲ့ဒီမနိုင်ငံမှာလူမျိုးတုံးတက်ဖြစ်မှုတွေဖြစ်နေတာတွေလူအများအပြားပါဝင်တဲ့ကျူးလွန်နေတဲ့ရာဇဝတ်မှုတွေကိုမျက်ကွယ်ပြုထားတဲ့အတွက်တိတ်ကိုဝန်းနေရပါတယ်
။ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးချရတဲ့ရိုဟင်ဂျာ6သိန်းခွဲကျော်ထားနေပြန်ရေးလုပ်ငန်းစဉ်ကလည်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားသဘောတူထားပေမဲ့အခုအချိန်ထိမဆနိုင်သေးပါဘူး။ဒုက္ခသည်တွေထားနေပြန်ရေးဟာဘေးကင်းလုံခြုံမှုရှိဖို့နဲ့ဆန္ဒနဲ့အညီဖြစ်ဖို့မြန်မာအစိုးရဘက်ကလုံခြုံရေးအမခံပေးဖို့တောင်းဆိုနေကြတာဖြစ်ပါတယ်။ရိုဟင်ဂျာအရေးဖိအားပေးတဲ့အနေနဲ့ဥရောပသမဂ္ဂဘက်ကလည်းမြန်မာစစ်ဗိုလ်ချုပ်တွေကိုဒဏ်ခတ်ပိတ်ဆို့ဖို့ပြီးခဲ့တဲ့တနင်္လာနေ့ကသဘောတူခဲ့ကြပါတယ်ရှင်။